This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar's Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. မင်္ဂလာပါရှင်အမျိုးသားညီညွတ်ရေးအစိုးရရဲ့အသံလွှင့်ဌာနရေဒီယို NUG ကိုမနက်ပိုင်း 8:00 ခွဲမှလိုင်းတူ 16 မီတာ 19.89 MHz ညပိုင်း 8:00 ခွဲမှလိုင်းတူ 25 မီတာ 17.64 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်စေနိုင်ပါရှင်မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေအခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အသံလွှင့်ပေးနေပါပါရှင်မင်္ဂလာနံနက်ခင်းပါရှင်ရေဒီယို NUG နားဆင်နေကြတဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝဘေးဆရာနာရှင်ပြည်တော်ကနေတင်ဝေးပြီးကိုစိတ်နှပါဘေးကင်းလုံခြုံကြပါစေလို့ရေဒီယို NUG ဖွဲ့သားများကဆုတောင်းမေတ္တာပို့သလိုက်ပါတယ်ဒီကနေ့ဇန်နဝါရီလ6ရက်နေ့ရေဒီယို NUG ရဲ့မနက်ခင်းအစီအစဉ်တွေကိုစတင်ထုတ်လွှင့်ပြတော်မှာဖြစ်ပါတယ်ပထမအဆုံးအနေနဲ့ရေဒီယို NUG ရဲ့အစီအစဉ်သတင်းကောင်းလို့ချက်ကိုຫນွေဦးနိုင်မှဖတ်ကြားတင်ပြမှာဖြစ်ပါတယ်ရှင်
မင်္ဂလာပါခင်ဗျာအခုချိန်ကစပြီး2025ခုနှစ်ဇန်နဝါရီလ6ရက်နေ့မနက်ပိုင်း Radio NUG စီးရီးသတင်းများကိုတင်ပြပေးပါတော့မယ်ကျွန်တော်ကတော့ຫນွေဦးနိုင်ပါအခုပထမဆုံးတစ်ပုတ်အနေနဲ့တနင်္သာရီမှာစစ်ကောင်စီစံအိတ် 2000 ကျော် KNU တင်စီရမိတဲ့သတင်းကိုတင်ပြပေးပါမယ်တနင်္သာရီမြို့နယ်မှာစစ်ကောင်စီတပ်ရိတ်ခါများတင်ဆောင်လာတဲ့ဆက်လီဒဇင်းပေါ်မှာစံအိတ်ပေါင်း 2000 ကျော်ကို KNU ကရင်အမျိုးသားအစည်းအရုံးတပ်မဟာ၄ကသိန်းစီရမိတယ်လို့ကရင်ဘာသာဖြင့်ရေးသားနေတဲ့ကွဲကလူသတင်းမှာဖော်ပြထားပါတယ်။စစ်ကောင်စီတပ်ဖွဲ့အတွက်ရိတ်ခါများတင်ဆောင်လာတဲ့မြက်တီရီအောင်အမိရ14ကြီးတစင်းကိုဇန်နဝါရီလ2ရက်နေ့ကပင်လယ်ကမ်းဆက်တနေရာမှာကရင်အမျိုးသားလွတ်မြောက်ရေးတပ်မတော် KNLA တပ်ရင်းစစ်တပ်ကဖမ်းဆီးရမိခဲ့ရာ14ပုံမှစစ်ကောင်စီတပ်စံအိတ်စုစုပေါင်း 2850 အိတ်နဲ့အခြားရိတ်ခါပစ္စည်းများကို KNU ကသိမ်းဆီးရမိခဲ့တယ်လို့သိရပါတယ်။အဆိုပါဖမ်းဆီးရမိတဲ့14မှာရွှေကင်းညူကြေးရွာနေပြူစောတီပြည်သူစစ်ကောင်းဆောင်ဥရှိန်ညွန့်နဲ့ပတ်သက်ဆက်နွယ်မှုရှိတယ်လို့လည်း KNU ကပြောကြားထားပါတယ်ခင်ဗျာဆလဘီရခိုင်မဆစ်ရှုံးပြီးတော့ပြန်လာပြီးရှိမကပို့ခံရတဲ့တက်မ33စစ်ကြောင်းအုံနေဘုတ်ရွာတိုက်ပွဲမှာတေဆုံးထိခိုက်သူများပြား12ဦးခန့်အလံပြူထောင်တဲ့တရင်ကိုတင်ပြပေးပါမယ်ဝက်လက်မြို့နယ်အရှိတောင်ဘက်အုံနေဘုတ်ကြီးရွာတိုက်ပွဲမှာစစ်ကောင်စီရဲ့တက်မ33စစ်ကြောင်းဟာ10နှစ်ချီတေဆုံးခဲ့ပြီးတော့စစ်သား12ဦးခန့်ဟာ PDF တွေ့ထမ်းမှာအလံပြူထောင်လက်နက်ချခဲ့တယ်လို့လူထုຫນွေဦးမှာဖော်ပြထားပါတယ်ဇန်နဝါရီလ4ရက်နေ့မှာသခိုင်းတက်မ33ရှိမကရွာရဲစခန်းကိုအထိုင်ချဖို့အတွက်ဖောကား3စီးနဲ့စားတောင်ကြီးရွာဘက်ကိုဝင်လာပြီးရွာနန်းရွာကဒေသခံ4ဦးကိုတစားကန်အဖြစ်ဖမ်းဆီးကာစစ်ကြောင်းထိုးလာတာလို့သိရပါတယ်။အဲဒီစစ်ကြောင်းဟာဇန်နဝါရီလ4ရက်နေ့မှာအုံနေဘုတ်ကြီးရွာအတွင်ဝင်ရောက်လာပြီးတော့ရွာပက်လေကနေအိမ်ဖုံးကြီးကြောင်းနဲ့စားတင်ကြောင်းတွေမှာတက်ဆွေးခဲ့ကာတစားကန်4ဦးကိုညပိုင်းမှာပြန်လွတ်ပြီးခဲ့တယ်လို့သိရပါတယ်။ဇန်နဝါရီလ5ရက်နေ့မနက်9နာရီကမ်းမှာအဲဒီကြီးရွာကို PDF တပ်ရင်းများနဲ့အညာတော်လိုင်းအင်အားစုတွေစုပေါင်းတိုက်ခိုက်ခဲ့တဲ့အတွက်တိုက်ပွဲအပြင်းထန်ဖြစ်ခဲ့တယ်လို့လည်းသိရပါတယ်။နေ့လေတနအိဝန်းကျင်မှာတိုက်ပွဲဖြစ်ပွားခဲ့ပြီးတော့စစ်ကောင်စီတပ်ကတီဆုံသူတွေကိုနေအိမ်တွေထဲထည့်မိရှို့ပြီးတော့အလောင်းတွေဖျောက်ခဲ့တယ်လို့ PDF တချို့ကပြောကြားထားပါတယ်။အင်အား120ခန့်ရှိတဲ့စစ်ကြောင်းပြန်ထွက်သွားချိန်မှာ40ဦးခန့်သာထွက်သွားနိုင်ပြီးတော့အလံပြူပြကအလင်းဝင်လာသူ12ဦးခန့်ရှိတယ်လို့သိရပါတယ်။အလံပြူထောင်ပြီးအလင်းဝင်လာတဲ့သူတွေရဲ့ပြောကြားချက်အရရခိုင်ကနေစစ်ရှုံးပြီးပြန်လာသူတွေဖြစ်ကရှိမကကြီးရွာရဲစခန်းကိုအထိုင်ချဖို့တာဝန်နဲ့သွားရသူတွေဖြစ်တယ်လို့သိရပါတယ်။စကိုင်းတက်မ33ဟာစစ်ကောင်စီရဲ့အကြမ်းဆုံးတက်မလို့သတ်မှတ်ခံထားရပြီးတော့တက်မမှုတွေလက်နက်မချရသေးတဲ့တက်မ3ခုထဲမှာတစ်ခုအပါဝင်ဖြစ်ပါတယ်။တက်ရင်မှုတွေလက်နက်မချရသေးတဲ့ကြမ်းတက်ရင်နှစ်ခုကတော့အင်းမမြို့အခြေဆိုင်တက်မ60ကျောင်းနဲ့ဘကိုးအခြေဆိုင်တက်မ89တို့ဖြစ်တယ်လို့သိရပါတယ်ခင်ဗျာ။ဆလဘီအနန်းကွင်းပြူဟာကိုစစ်ကူလာတဲ့စစ်ကြောင်းပိတ်ဆို့တိုက်ခိုက်ခံရပြီးနောက်ပြန်ဆုတ်လက်နက်ခဲယမ်းများတင်စီရရှိတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။ကရင်ပြည်နယ်ကြိုင်းစိတ်ကြီးမြို့နယ်အနန်းကွင်းကျေးရွာမှာရှိတဲ့စစ်ကောင်စီရဲ့အနန်းကွင်းပြူဟာစခန်းကိုစစ်ကူလာတဲ့စစ်ကြောင်းကိုပိတ်ဆို့တိုက်ခိုက်ခဲ့ရာနောက်ပြန်ဆုတ်သွားတယ်လို့နိုင်ငံဒီစစ်ကြောင်းကတဲ့ရင်ထုတ်ပြန်ထားပါတယ်။ဒီဇင်ဘာလ30ရက်နေ့ကအနန်းကွင်းပြူဟာကိုစစ်ကူလာတဲ့တက်မ44လက်အောက်ခံခမရ2 ခလာယနှင့်ဗျူဟာမူဦးစီးတဲ့အင်အား150ကျော်ပါစစ်ကြောင်းကိုပိတ်ဆို့တိုက်ခိုက်ခဲ့ရာနေ့လယ်2နာရီခန့်မှာတိုက်ပွဲစတင်ဖြစ်ပွားခဲ့တယ်လို့ဆိုပါတယ်။တိုက်ပွဲစတင်ဖြစ်ပွားပြီးနောက်တနေ့ညနေ5နာရီခန့်မှာစစ်ကောင်စီစစ်ကြောင်းဟာရှေ့တူးမရတာကြောင့်နောက်ပြန်ဆုတ်သွားခဲ့တယ်လို့သိရပါတယ်။တိုက်ပွဲအတွင်းစစ်ကောင်စီရဲ့အမှတ်4တန်းမြင့်၄ချင်းကြီးကြောင်းမှ155မမပစ်ကူများ Jet Fighter 2စီးဖြင့်၄ချင်း Y-12 ဖြင့်ဘုံဒီများကျေးချခြင်းနဲ့ဗျူဟာစခန်းအတွင်းမှ81မမပစ်ကူများအသုံးပြုခဲ့ကြပါသည်။အဒီနောက်ဇန်နဝါရီလ2ရက်နေ့မနက်ပိုင်းမှစတင်ပြီးတော့တနေ့လုံးတိုက်ပွဲများဆက်လက်ဖြစ်ပွားခဲ့က Jet Fighter 3စီးဖြင့်6ချင်း Y-12 ဖြင့်ဘုံကျေးခြင်း155မမ81မမများဖြင့်ပစ်ကူများအစမတန်အသုံးပြုခဲ့တယ်လို့ဆိုထားပါတယ်။စူပါစစ်စင်ရေးကို KNLA တပ်ဖွဲ့များငကနီစစ်ကြောင်း RDC နဲ့အထူးစစ်စင်ရေးတပ်ဖွဲ့ SOF တို့ကပူးပေါင်းပိတ်ဆို့တိုက်ခိုက်ခဲ့တာဖြစ်ပါတယ်။တိုက်ပွဲအတွင်းစစ်ကောင်စီတပ်ထံမှလက်နက်ငယ်15လက်သိမ်းဆည်းရရှိခဲ့ပြီးတော့34ဦးခန့်သေဆုံးက50ဦးဝန်းကျင်ဒဏ်ရာရခဲ့တယ်လို့မြေပြင်သတင်းအတည်ပြုချက်အရသိရကြောင်းထုတ်ပြန်ထားပါတယ်ခင်ဗျာ။ဆက်လက်ပြီးကပ္ပစ14ကထွက်လာတဲ့စစ်ကား2စီးကိုကြားပြတ်တိုက်ခိုက်ခဲ့ရာတဦးသေဆုံးပြီးတော့6ဦးဒဏ်ရာရတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။မကွေးတိုင်းငဖေးမြို့နယ်ကအမှတ်14ကာကွယ်ပစ္စည်းစက်ရုံမှစီတုဒ္ဒရာမြို့နယ်ဘက်ကိုဗတန်းငဖေးစီတုဒ္ဒရာကားလမ်းအတိုင်းထွက်လာတဲ့စစ်ကောင်စီကား2စီးကိုကြားပြတ်တိုက်ခိုက်ခဲ့တယ်လို့ CDF အရှိုးကထုတ်ပြန်ထားပါတယ်။ဇန်နဝါရီလ3ရက်နေ့မနက်9နာရီခွဲကမှစစ်ကောင်စီတပ်အင်အား50ခန့်ပါလာတဲ့အစိုးရစစ်ကား2စီးကိုငဖေးမြို့နယ်ညောင်ကိုင်းကျေးရွာအနီးမှာကြားပြတ်တိုက်ခိုက်ခဲ့တာပါ။တိုက်ပွဲဖြစ်ပွားမှုမိနစ်20ခန့်ကြာခဲ့ပြီးတော့စစ်ကောင်စီတပ်ဖက်ကတအူးတီဆုံးက6ဦးဒဏ်ရာရရှိခဲ့တယ်လို့ဆိုထားပါတယ်။အဆိုပါတိုက်ခိုက်မှုကိုချင်းကာကွယ်ရေးတပ်အရှူ CDF အရှူမင်းဘူးခရိုင်အမှတ်8တပ်ရင်းနဲ့ငဖေးမျိုးနယ်ပြည်သူ့ကာကွယ်ရေးအဖွဲ့ပါကာဖာတို့ကပူးပေါင်းဆောင်ရွက်ခဲ့တာဖြစ်ပါတယ်။ဒါအပြင်ရခိုင်ပြည်အမ်မျိုးနယ်ဘက်ကထွက်ပြေးလွတ်မြောက်လာတဲ့စစ်ကောင်စီတပ်သားများကိုပိတ်ဆို့ဖမ်းဆီးခဲ့ရာဇန်နဝါရီလ3ရက်နေ့နဲ့4ရက်နေ့အတွင်းစစ်တုံးပန်း12ဦးကိုဖမ်းဆီးရရှိခဲ့ကာလက်နက်ငယ်6လက်အပါအဝင်ခဲယက်နဲ့စစ်အုံဆောင်များသိမ်းဆီးရရှိခဲ့တယ်လို့အသိပေးထားပါတယ်ခင်ဗျာ။ဆလဘီတောင်သားမှာအင်ဂျင်တက်လီထီ3စီးဖြင့်ဘုံကျဲတိုက်ခိုက်ခဲ့တာကြောင့်အမျိုးသမီးတအူးသေဆုံးတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။မန္တလေးတိုင်းမြင်းကြံခရိုင်တောင်သားမြို့နယ်ရွှေစီကြီးကျေးရွာကိုစစ်ကောင်စီကအင်ဂျင်တက်လီထီ3စီးဖြင့်ဘုံကျဲတိုက်ခိုက်ခဲ့တာကြောင့်အမျိုးသမီးတအူးသေဆုံးကခလင်းငယ်တအူးတန်းရရခဲ့တယ်လို့လူထုလှုပ်ရှားမှုကော်မတီတောင်သားကတင်ထုတ်ပြန်ထားပါတယ်။ဇန်နဝါရီလ5ရက်နေ့မနက်4နာရီမိနစ်20ခန့်မှာမိထီလာဘက်ကနေတက်လာတဲ့အင်ဂျင်တက်လီထီ3စီးဖြင့်ရွှေစီကြီးရွာကပြည်သူနေအိမ်တွေပေါ်ကိုဘုံဒီများကျဲချတိုက်ခိုက်ခဲ့တာပါ။ဘုံကျဲတိုက်ခိုက်မှုအတွင်နေအိမ်တစ်လုံးရှိအသက်58နှစ်အရွယ်မမြင့်တန်းစုသူတည်ဆုံးခဲ့ကအသက်12နှစ်အရွယ်ရှိကလေးငယ်တအူးတန်ရာရခဲ့ပါသည်။ဒါအပြင်နွားနှစ်ကောင်တည်ဆုံးခဲ့ပြီးတော့နှစ်ကောင်တန်ရာရရှိခဲ့ပါသေးတယ်။စစ်ကောင်စီတပ်ကတောင်သာမြို့နယ်အတွင်းအင်ဂျင်ဆက်တက်လေထီများအသုံးပြုပြီးတော့ပြည်သူများကိုဘုံကျဲတပ်ဖြတ်နေတာတတိယအကြိမ်မြောက်ရှိလာပြီဖြစ်တယ်လို့သိရပါတယ်။အဆိုပါအင်ဂျင်တပ်လေထီပါရာမိုတာအတန်ပြင်းထန်ကြေလောင်စွာကြားရတဲ့ပစ္စည်းကိရိယာဖြစ်ပြီးတော့ပြည်သူများအနေနဲ့ကြိုတင်ရှောင်ရှားနိုင်တဲ့အချိန်အကန့်အသတ်ရှိတဲ့အတွက်ကြောင့်အထူးဂရုစိုက်နေထိုင်ကြဖို့ကိုတိုက်တွန်းနှိုးဆော်ထားပါရခင်ဗျာ။ဆလဘီကလေးမှာစေကောင်စီတက်ကပြစ်ခတ်ခဲ့တဲ့လက်နက်ကြီးကြောင့်အမျိုးသမီးတအူးတိတ်ဆုံးတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။သကိုင်းတိုင်းကလေးမျိုးနယ်လက်ပံချောင်းကြီးရွာမှာစေကောင်စီတက်ကပြစ်ခတ်ခဲ့တဲ့လက်နက်ကြီးကြီးတိမှန်ခဲ့တာကြောင့်အမျိုးသမီးတအူးတိတ်ဆုံးပြီးတော့နှစ်ဦးပြင်းထန်ဒဏ်ရာရရှိခဲ့တယ်လို့သိရပါတယ်။ဇန်နဝါရီလ5ရက်နေ့မနက်8နာရီမှာကလေးမျိုးအခြေဆိုင်စေကောင်စီအမြောက်တက်ကတိုက်ပွဲဖြစ်ပွားခြင်းမရှိဘဲလက်ပံချောင်းရွာကိုလက်နက်ကြီးရန်တမ်းပြစ်ခတ်ခဲ့တာပါ။စေကောင်စီတက်ကပြစ်ခတ်ခဲ့တဲ့လက်နက်ကြီးတိမှန်ခဲ့တာကြောင့်အမျိုးသမီးတအူးတိတ်ဆုံးခဲ့ရပြီးတော့နောက်ထပ်အရက်သားနှစ်ဦးလည်းဒဏ်ရာပြင်းထန်စွာရရှိခဲ့တယ်လို့သိရပါတယ်။တည်ဆုံးခဲ့သူဟာအသက်48နှစ်အရွယ်ဒေါ်ဇန်ဘွဲ့စုံဟုသိရပြီးတော့သူ့မှာအမျိုးသားနဲ့တာသမီ4ဦးကြံရစ်ခဲ့ပါတယ်။ဇန်နဝါရီလ4ရက်နေ့မနက်4နာရီဝန်းကျင်ကလည်းလက်ပံချောင်းရွာကိုစစ်ကောင်စီတပ်ကလက်နက်ကြီး3ချိန်ထပ်မင်းပစ်ခတ်ခဲ့တာကြောင့်အရက်သားနေအိမ်တွေထိခိုက်ပျက်စီးခဲ့ရတယ်လို့သိရပါတယ်ခင်ဗျာ။ဆလဘီမိမိကိုကျိုးအတွက်လက်နက်ခဲယမ်းများရောင်းချခြင်းကိုတားမြစ်ကြောင်မြိုင်ပကဖထုတ်ပြန်တဲ့သတင်းကိုတင်ပြပေးပါမယ်။မကွေးတိုင်းမြိုင်မြို့နယ်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ပကဖကကိုကျိုးအတွက်အဖွဲ့အစည်းပိုင်းလက်နက်ခဲယမ်းများရောင်းချခြင်းကိုအထူးတားမြစ်ချက်တစ်စောင်အားဇန်နဝါရီလ5ရက်နေ့ကထုတ်ပြန်လာတာပါ။ဒေါ်လာရေးအတွင်းရရှိပိုင်ဆိုင်ထားတဲ့လက်နက်ခဲယမ်းမီးကြောင်များဟာပြည်သူလူထုရဲ့ချွေးနှဲစာမှဖြစ်တည်လာတာဖြစ်တဲ့အတွက်ကြောင့်မိမိတို့ရဲ့အခက်အခဲပြဿနာများကြောင့်လက်နက်ခဲယမ်းများကိုရောင်းချသုံးစွဲခြင်းဟာဒေါ်လာရေးနဲ့မလျော် ော်ညီတဲ့ကိစ္စများဖြစ်တယ်လို့ဆိုထားပါတယ်။အကယ်၍ရှောင်လွှဲလို့မရတဲ့အခက်အခဲပြဿနာများရှိပါကမိမိတို့ရဲ့လက်နက်ခဲယမ်းများရောင်းချတုံးဆွဲခြင်းမပြုဘဲတပ်ဆိုင်ရာမြို့နယ်တာဝန်ခံထံသို့၎င်းနီးစပ်ရာဇုံတိုက်နယ်ကျေးရွာတာဝန်ခံအသီးသီးထံသို့တွားရောက်ဆက်သွယ်ညှိနှိုင်းဆွေးနွေးအကူအညီတောင်းခံဖို့တိုက်တွန်းထားပါတယ်။အရီလိုတော်လန်ဤကာလအတွင်းရရှိထားတဲ့လက်နက်ခဲယမ်းများရောင်းချတုံးဆွဲခြင်းကိုတိုင်ကြား၍ဖြစ်စီစုံစမ်းသိရှိရပါကထိထိရောက်ရောက်မြို့နယ်အဖွဲ့အစည်းအကဲများလူမှုယုံကြည်အားထားရတဲ့ပုဂ္ဂိုလ်များဖြင့်ချင့်ချိန်စဉ်းစားဆုံးဖြတ်ပြီးတော့အပြစ်ပေးအရေးယူခြင်းများလှုပ်ဆောင်မယ်လို့အသိပေးထားပါရခင်ဗျာ။ဆလဘီပြည်သူ့ကာကွယ်ရေးတပ်မတော်ခွန်835တပ်ရင်းတပ်ခွဲ9ကရဲဘော်တပ်များခေါ်ယူနေတဲ့တဲ့င်းကိုတင်ပြပေးပါမယ်။ပြည်သူ့ကာကွယ်ရေးတပ်မတော်ဘူဟာ28အမှတ်1စစ်ဒေသခွဲခွန်835တပ်ရင်းတပ်ခွဲ9ရာမဘရီဂိတ်မှရဲဘော်တင်များခေါ်ယူနေတယ်လို့ထုတ်ပြန်ထားပါရီရဲဘော်တင်လာရောက်လျှောက်ထားသူများဟာကိုင်ကတန်ဆွမ်းပြီးတော့ကျမ်းမာရေးကောင်းမွန်ကအခြေခံစစ်ပညာသင်တန်းတက်ရောက်နိုင်ရမယ်လို့ဆိုထားပါရီကြာရနေရမှာတာဝန်ထမ်းဆောင်နိုင်ရမှာဖြစ်ပြီးတော့အ ਨੇ စုံတော်လန်ဤကာလ2နှစ်ပြည့်အောင်တာဝန်ထမ်းဆောင်ရမှာဖြစ်ပါရီဒါအပြင်တော်လန်ဤခံယူချက်နဲ့စိတ်သက်ပြင်းပြနေဖို့အာနာရှင်ဟူသမျှတိုက်ထုတ်ဖို့စိတ်အားထက်သန်သူများဖြစ်ရမှာဖြစ်ပြီးတော့တက်တွင်ချမှတ်ထားတဲ့စည်းကမ်းများကိုလိုက်နာနိုင်ရမယ်လို့အသိပေးထားပါရီလျှောက်ထားလူသူများအနေဖြင့်ခွန်835တက်ရင်တက်ခွဲ9ရာမဘရီဂိတ်ရဲ့ Facebook page Messenger မှာလာရောက်ဆက်သွယ်နိုင်တယ်လို့ဖော်ပြထားပါတယ်ခင်ဗျာအခုတင်ပြခဲ့တဲ့စီးရီးသတင်းတွေကိုတော့ Radio NUG သတင်းတောက်မင်းစစ်သွေးနဲ့ခါရှဲတို့ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
ဗီဒီယိုအညီကြီးရဲ့မနက်ခင်းအစီအစဉ်လေးကိုနားဆင်နေရတာဖြစ်ပါတယ်။အခုဆက်လက်ပြီးပြည်တွင်းသတင်းများကိုတော့မင်းဦးမှဖတ်ကြားတင်ပြမှာဖြစ်ပါတယ်ရှင
်။မင်္ဂလာပါခင်ဗျာ။ခုချိန်ကစပြီး2025ခုနှစ်ဇန်နဝါရီလ6ရက်နေ့မနက်ခင်းမှာတင်ပြပေးမယ့် Radio NUG ပြည်တွင်းသတင်းများကိုဖတ်ကြားတင်ပြပေးတော့မှာဖြစ်ပါတယ်ခင်ဗျာ။ကျွန်တော်ကတော့မင်းဦးပါ။ပထမဆုံးသတင်းအနေဖြင့်တဲ့င်းတွေဖတ်ကြရင်ခေါင်းစဉ်မဲဖတ်ပြီးရန်သူစိတ်ကြိုက်အကွက်ထဲဝင်မသွားကြဖို့ပြည်ထောင်စုဝန်ကြီးဒေါ်စင်မာအောင်တတိပေးတဲ့သတင်းကိုတင်ပြပေးပါမယ်။တဲ့င်းတွေဖတ်ကြရင်ခေါင်းစဉ်မဲဖတ်ပြီးရန်သူစိတ်ကြိုက်အကွက်ထဲဝင်မသွားကြဖို့ပြည်ထောင်စုဝန်ကြီးဒေါ်စင်မာအောင်ကလူမှုကွန်ရက်စာမျက်နှာမှာတတိပေးပြောကြားထားပါတယ်။အဘအူးဝင်းတင်ပြောတဲ့လမ်းတူရင်လူချင်းစုံကြလိမ့်မယ်ဆိုတာရဲ့နိုင်ငံရေးမှာမိဖက်ပြိပခလားရန်ဘက်ပြိပခလားကွဲဖို့လိုတာရဲ့စာရီတဲ့င်းတွေဖတ်ကြရင်ကောင်းစဉ်မဲဖတ်ပြီးတရင်ကောင်းစဉ်နောက်ကိုလိုက်ကြတာရဲ့ရက်ဆက်ကြမ်းကြုတ်ဖိနှိပ်လွန်းတဲ့စကားဆကိုမုန်းတဲ့အမုန်းရဲကိုတုံးပြီးဒီမိုကရက်တစ်အင်အားစုတွေနှုတ်ဦးတော်လန်ရေးရဲ့ Visible Invisible ရှိနေတဲ့စူးစင်းအင်အားတွေကိုပြိုကွဲတဲ့အထိမဖြစ်စေဖို့တော်လန်ရေးကိုအမြန်ဆုံးအောင်မြင်ခြင်းနဲ့ဆိုရင်တတိကြီးစွာထားတဲ့နယ်လို့ဝင်းကြီးကဆိုပါတယ်စစ်အုပ်စုအကြမ်းဖက်ဖိနှိပ်မှုအောက်မှာတရင်အချက်အလက်အကန့်အသတ်နဲ့သာသိနိုင်ပြောနိုင်တဲ့အခြေအနေတွေမှာဖြစ်ရက်တွေရဲ့သတင်းအချက်လက်နဲ့ context ကိုအပြည့်အစုံ analysis မလုပ်ထားရသေးပဲသတင်းကောင်းစဉ်များ interview တစ်ခုနားထောင်ရုံများနဲ့ဝေဖန်စောကြောမှုပြုလုပ်တာဟာမျက်မမြင်စင်စမ်းတဲ့ပုံမြင်လိုဖြစ်နေတတ်တယ်လို့ဆိုပါတယ်တစ်ဖက်မှာလည်းလူတို့ရဲ့ emotion ကိုသုံးပြီးတော်လရင်အင်အားစုတွေအချင်းချင်းကြားမှာယုံကြည်မှုပြိုကွဲအောင်စကားဆအပေါ်ရှိနေတဲ့အမုန်းကိုကိုယ်အချင်းချင်းအပေါ်ရှံကျဖိတ်ဆင်အောင်ဖြစ်စေတဲ့ကိုယ်နှုတ်အမှုအကျင့်တွေကိုထိန်းကြားဖို့တာဝန်ရှိပြီးလူတို့ရဲ့ emotion တွေကိုလမ်းကြောင်းလွှဲအသုံးချဖို့အတွက်ဘုံရန်သူစကားစကားအမြဲအစင်သင့်ဖြစ်နေပြီးသားဖြစ်တယ်လို့အသိပေးထားပါတယ်ပြည်သူတော်လှန်ရေးဖြစ်တဲ့အတွက်စကားစပြုတ်ကျပြီးရင်တော်လှန်ရေးပြီးပြီလို့ယူဆထားကြတဲ့သူကတော်လှန်ရေးမှာအများစုဖြစ်ကြတာငြင်းမရပါဘူးလို့ဝန်ကြီးကထောက်ပြထားပါတယ်အနာဂတ်ပြည်ထောင်စုကိုပြန်လည်တည်ဆောက်ဖို့ဆိုတဲ့ Nation Building State Building ဆိုတဲ့အစ်စ်မှာလွတ်လပ်ရေးရပြီးကလေးကမအောင်မြင်ခဲ့တဲ့ weak state ကနေ face state ကျင်းအင်းလက္ခဏာတွေနဲ့ပြည့်ဝနေတဲ့တိုင်းပြည်အတွင်းကအယူအဆသဘောထားမတူကြသူတွေကြားမှာ common vision ကိုရှာဖွေတည်ဆောက်နေကြတဲ့အချိန်မှာအယူအဆနဲ့နီးနာမတူရင်တော့စံနှုန်းတွေတူကြတဲ့ vision တူကြတဲ့မိဖက်ကြားကပြိပခအသွင်ကိုရန်ဘက်အသွင်ပြောင်းတဲ့အထိတိုက်ခိုက်တာတွေဟာရန်သူအကြိုက်ပါပဲလို့သတိပေးထားပါတယ်ရန်သူစိတ်ကြအကွက်ထဲဝင်မသွားကြဖို့နဲ့လန်းတူလို့လူချင်းစုံကြမဲ့တနေ့မှမှအမှန်တရားကိုသိရမဲ့အခြေအနေတွေဖြစ်ရက်တွေဟာအပြောကျဲလာတဲ့ຫນွေဥတော်လည်းဖြတ်တန်းမှုမှာမြောက်များစွာရှိနေတယ်ဆိုတဲ့အချက်ကိုလည်းမမေ့မလျော့သတိချက်ဖို့ဆိုထားပါဗျ။2025ခုနှစ်ဟာစကားဆရဲ့နောက်ဆုံးနေ့ရက်များကိုရေတွက်နေရတဲ့နှစ်တစ်နှစ်ဖြစ်သည့်အားလျော်စွာစကူးမကူးကာလတွေမှာဖြစ်တတ်တဲ့အခက်အခဲစိန်ခေါ်မှုတွေကိုသမိုင်းသင်ခန်းစာယူပြီးကြော်လွှားဖြတ်တန်းနိုင်မှသာ ရင်နာစရာဝမ်းနည်းပွဲရာနိုင်ငံရေးအဖြစ်ဆိုးတွေကိုရှောင်ရှားနိုင်လိမ့်မယ်လို့ဝန်ကြီးကဆိုထားပါတယ်ခင်ဗျာ။ဒုတိယသတင်းအနေဖြင့်အကြံဖတ်စစ်ကောင်စီ၏အတင်းအဓမ္မစစ်သားစုဆောင်ခြင်းမှကြိုတင်ကာကွယ်ရန်နီလန်းများထုတ်ပြန်တဲ့သတင်းကိုတင်ပြပေးပါမယ်။အမျိုးသမီးလူငယ်နှင့်ကလေးသူငယ်ရေးရာဝန်ကြီးဌာနနှင့် PDSF တို့ပူးပေါင်းထုတ်ပြန်သည့်အကြံဖတ်စစ်ကောင်စီ၏စစ်မှုရန်ဥပဒေရှောင်ရှားနိုင်ရေးအကြံပြုချက်၁၀ချက်ပါရှိသည့်အကြံဖတ်စစ်ကောင်စီ၏အတင်းအဓမ္မစစ်သားစုဆောင်ခြင်းမှကြိုတင်ကာကွယ်ရန်နီလန်းများကိုမိဘပြည်သူများနှင့်လူငယ်လူရွယ်များအတွက်ကြိုတင်သိရှိဆောင်ရွက်နိုင်ရန်အတွက်ထုတ်ပြန်ထားပါသည်။အဆိုပါထုတ်ပြန်ချက်တွင်နံပါတ်၁မိမိနေရက်အလုပ်နေရာနှင့်အသုံးပြုသောလမ်းခီးများ၌အကြံဖတ်စစ်ကောင်စီ၏အတင်းအဓမ္မစစ်သားစုဆောင်ခြင်းနှင့်ပတ်သက်၍လွတ်ကင်းနိုင်ရန်အတွက်ကြိုတင်သတင်းစုဆောင်ပြီးသွားလာနေထိုင်ပါမိမိတို့အလို့အသွားအပြန်အတွက်အတူတကွစူပေါင်းသွားလာပါ။နံပါတ်၂ယုံကြည်စိတ်ချရသောသတင်းအရေးမြင့်များခိုင်လုံသောနေရာများမှတိကျသောသတင်းများဖြစ်ပါစေ။နံပါတ်၃အကယ်၍၎င်းတို့လာရောက်ပြီးအတင်းအဓမ္မစစ်သားစုဆောင်မည်ဆိုပါကလွတ်ကင်းမည်ဆွေမျိုးများမိတ်ဆွေများနေရာသို့၎င်းအမျိုးသားညီညွတ်ရေးအစိုးရနှင့်ຫນွေဦးတော်လှန်ရေးအဖွဲ့အစည်းများမှလာရောက်ခိုလုံနိုင်ရန်ဖိတ်ခေါ်ထားသောလုံခြုံစိတ်ချရာနေရာသို့စုံစမ်းမေးမြန်း၍သော၎င်းကြိုတင်ရှောင်တိတ်မှာနံပါတ်၄အကြံဖတ်စစ်တပ်၏အတင်းအဓမ္မစစ်သားစုဆောင်ခြင်းနှင့်ပတ်သက်၍လုံခြုံသောနေရာ၌ဆန္ဒပြခြင်းကန့်ကွက်ရှုတ်ချခြင်းနှင့်အခြားသောဆန့်ကျင်မှုများတွင်မိမိကိုယ်တိုင်ပါဝင်၍မိတ်ဆွေများကိုလည်းစီယုံပါဝင်စေခြင်းတို့ကိုလှုပ်ဆောင်ပါနံပါတ်၅စစ်ကောင်စီ၏အတင်းအဓမ္မစစ်သားစုဆောင်နေသောသတင်းများဓာတ်ပုံများဗီဒီယိုများနှင့်အခြားသောသက်သေများကိုလူမှုကွန်ရက်နှင့်အခြားသောဖြန့်ဝေခြင်းနည်းလမ်းများကိုသုံး၍နိုင်ငံတကာနှင့်မိမိတို့နိုင်ငံအတွင်းသိရှိကြစေရန်ဆောင်ရွက်ပါ။နံပါတ်၆ဥပဒေရေးရာနှင့်အကြံပေးမှုများကူညီပေးနိုင်သည့်အဖွဲ့အစည်းများသို့ဆက်သွယ်အကြောင်းကြားပါ။နံပါတ်၇အကြံဖတ်စစ်ကောင်စီ၏ယခုလှုပ်ရက်နှင့်ပတ်သက်၍ယုံကြည်စိတ်ချရသောပြည်သူသတင်းမီဒီယာများလူမှုကွန်ရက်များလူမှုအဖွဲ့အစည်းများမြို့သားညညရေးအစိုးရနှင့်ຫນွေဦးတော်လှန်ရေးအဖွဲ့အစည်းများထံမှကြိုတင်ကာကွယ်ရန်နည်းလမ်းများနှင့်လွတ်မြောက်ရန်နည်းလမ်းများကိုရယူပါစစ်မှုထမ်းရှောင်ရှားရန်အတွက်အကြံပြုချက်များရယူရန် Telegram Channel များသို့လည်းဆက်သွယ်စုံစမ်းနိုင်တယ်လို့ထုတ်ပြန်ထားပါတယ်ခင်ဗျာဆလဘီလူမှုခေါင်းဆောင်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်လွတ်မြောက်စေဖို့ဆုတောင်းပေးသူများအားကျေးဇူးတင်စကားဆိုတဲ့သတင်းကိုတင်ပြပေးပါမယ်။လူမှုခေါင်းဆောင်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်လွတ်မြောက်စေဖို့ဆုတောင်းပေးသူများအားကိုထိန်လင်းမှကျေးဇူးတင်စကားဆိုခဲ့ပါတယ်။မိမိလွတ်မြောက်ရေးအတွက်ဆုတောင်းပေးမှုတွေအတွက်အားလုံးကိုကျေးဇူးတင်ပါတယ်။ကျွန်တော်လည်းသူမအတွက်တူညီသောမျှော်လင့်ချက်တစ်ခုကိုစုပ်ကင်ထားပြီးအားလုံးရဲ့အတွေ့အထဲမှာသူမကိုတင်ထားနေတယ်ဆိုတာသိရလို့ခွန်အားဖြစ်မိတယ်လို့ဆိုထားပါတယ်။လက်မလျှော့ပါနဲ့ဆက်ပြီးမျှော်လင့်ဆုတောင်းပေးကြတာပေါ့ကျေးဇူးတင်ပါတယ်လို့ထပ်လောင်းပြောဆိုထားပါတယ်ခင်ဗျာ။ဆလဘီအထူးဒေသတက်ဤပထမကြိမ်ပြန်လည်ထူထောင်ရေးနှင့်နှစ်ပတ်လည်နေ့တွင်ထူးဒေတာအုပ်ချုပ်ရေးကော်မတီမဟာမိတ်တပ်ဖွဲ့ဤဌာနအသီးသီးနှင့်စာတင်ကြောင်းတို့မှအလန်တင်အခမ်းအနားကျင်းပတဲ့သတင်းကိုတင်ပြပေးပါမယ်။ဇန်နဝါရီလ5ရက်နေ့သည်ပြည်ထောင်စုမြန်မာနိုင်ငံအထူးဒေတာ1ဤပထမအကြိမ်ပြန်လည်ထူထောင်ရေးနှင့်နှစ်ပတ်လည်နေ့ဖြစ်ပြီး MNDJP ဗဟိုကော်မတီဤဦးဆောင်မှုနှင့်ညွှန်ကြားချက်အရအထူးဒေတာဤမြို့တော်လောက်ကင်မြို့အုပ်ချုပ်ရေးကော်မတီမဟာမိတ်တပ်ဖွဲ့ဤဌာနအသီးသီးနှင့်စာတင်ကြောင်းများတွင်အလန်တင်ခြင်းအခမ်းအနားများကိုကျင်းပကြကြောင်းMNDAA မှသတင်းထုတ်ပြန်ပါတယ်ပြန်လည်ထူထောင်ရေးလမ်းစဉ်ကိုဂုံပြုရန်တော်လှန်ရေးအာဇာနည်များကိုဂုံပြုကာတော်လှန်ရေးစိတ်ဓာတ်ကိုဖြန့်ကျက်ရန်ရည်ရွယ်တယ်လို့ဖော်ပြထားပါတယ်ဒေတာတချင်းဖြင့်အလန့်တင်ခဲ့ပြီးအရာရှိများနှင့်စစ်သည်များအပြင်ကျောင်းဆရာများနှင့်ကျောင်းသားများသည်ထူးဒေတာတက်ဤ14နှစ်ကြာပြန်လည်ထူထောင်ရေးလုပ်ငန်းစဉ်ကိုရွတ်ဆိုခြင်းများပြုလုပ်ခဲ့တယ်လို့သိရပါဗျ။မြို့တော်လောက်ကင်အပြင်ရှေ့တန်းဒေတာများတွင်တက်ဆွဲထားသောမဟာမိတ်တိုက်ခိုက်ရေးတပ်ဖွဲ့များနှင့်အခြားခရိုင်ဒေတာများတွင်လည်းအလန်တင်ခြင်းအခမ်းအနားကိုကျင်းပခဲ့တယ်လို့သိရပါဗျခင်ဗျာ။ဆလဘီတအောင်းအနုပညာအကယ်ဒမီကျောင်းအပတ်စဉ်နှစ်ခေါ်ယူတဲ့သတင်းကိုတင်ပြပေးပါမယ်။တအောင်းဂီတနဲ့ရုပ်ရှင်အစည်းအရုံးနဲ့တက်သည့်ပညာရှင်တို့ပူးပေါင်းပြီးဖွင့်လှစ်နေတဲ့တအောင်းအနုပညာအကယ်ဒမီကျောင်း TAA အပတ်စဉ်နှစ်အတွက်စတင်ခေါ်ယူနေပြီဖြစ်ကြောင်းသတင်းထုတ်ပြန်ပါတယ်။သင်တန်း3နှစ်ကြာတက်ရောက်ရမှာဖြစ်ပြီးကျောင်းသူကျောင်းသား30ဦးကိုလက်ခံသင်ကြားပေးသွားမှာဖြစ်တယ်လို့သိရပါတယ်။တက်ရောက်လူသူတွေအနေနဲ့လာမယ့်ဖေဖော်ဝါရီ15ရက်နောက်ဆုံးထားကလျှောက်ထားရမှာဖြစ်ပြီးအနုပညာဆိုင်ရာဒီပလိုမာဘွဲ့ပေးအပ်မယ်လို့ဖော်ပြထားပါတယ်။အပတ်စဉ်တက်ကို2024ခုနှစ်ဇန်နဝါရီ15ရက်မှာဖွင့်လှစ်ခဲ့တာဖြစ်ပြီးကျောင်းသူကျောင်းသား30ဦးတက်ရောက်သင်ကြားနေပါတယ်ခင်ဗျာ။ဆလဘီဆလင်းပကဖကထိမ့်သိမ်းထားတဲ့စစ်တပ်မိသားစုဝင်များနဲ့ဆက်နွယ်သူ၈ဦးကိုလူသားချင်းစာနာမှုဖြင့်ပြန်လွတ်ပေးတဲ့သတင်းကိုတင်ပြပေးပါမယ်။မ မကွေးတိုင်းစလင်းမြို့နယ်တွင်ပကဖကဖမ်းဆီးထိန်သိမ်းထားတဲ့စစ်တပ်မိသားစုဝင်များနဲ့ပတ်သက်ဆက်နွယ်သူ၈ဦးကိုလူသားချင်းစာနာထောက်ထားကခံဝန်ကတိဖြင့်ပြန်လွတ်ပေးခဲ့တယ်လို့စလင်းပကဖကထုတ်ပြန်ထားပါတယ်။ဇန်နဝါရီ၄ရက်နေ့မှာစလင်းမြို့နယ်ပြည်သူ့ကာကွယ်ရေးအဖွဲ့ကဖမ်းဆီးထိန်သိမ်းအချုပ်ချထားတဲ့စစ်တပ်မိသားစုဝင်များစစ်တပ်နဲ့ပတ်သက်ဆက်နွယ်မှုရှိသူ၈ဦးကိုစစ်ဆေးမှုများအကြိမ်ကြိမ်ပြုလုပ်ခဲ့ပြီးနောက်ခံဝန်ကတိများဖြင့်ပြစ်ဒဏ်ကျင့်လွတ်ခွင့်ပေးခဲ့တယ်လို့သိရပါတယ်။၎င်းစစ်တပ်မိသားစုဝင်များနဲ့ပတ်သက်ဆက်နွယ်သူများကိုစလင်းမြို့နယ်အတွင်းပြည်သူ့ကာကွယ်ရေးအဖွဲ့ကစစ်ဆေးရေးဂိတ်များတွင်စစ်ဆေးမှုများပြုလုပ်နေစဉ်ဖမ်းဆီးရမိခဲ့တာဖြစ်ပါတယ်ခင်ဗျာ။ဆလဘီတင်ငန်းချုံမြို့နယ် Iris Beauty Clinic အလှပရေးရာဆေးကန်းတွင်ကိုခန္ဓာအစီဆုပ်ထုတ်ရန်သွားသည့်မတ်ဇာကြီးဦးသေဆုံးသွားပြီးအလောင်းဆွန့်ပစ်ခံရဆေးကန်းပိုင်ရှင်အမျိုးသမီးထွက်ပြေးနေတဲ့တဲ့င်းကိုတင်ပြပေးပါမယ်။ဒီဇင်ဘာလ28ရက်နေ့ညနေပိုင်းတွင်တင်ငန်းချုံမြို့နယ်သူမင်္ဂလာလန်းသဇင်မင်းရိတ်သာအမှတ် F102 တွင်ဖွင့်လှစ်ထားသောလိုင်စင်မဲ့ Iris Beauty Clinic အလှပရေးရာဆေးကန်းတို့ကိုခန္ဓာအစီဆုပ်ထုတ်ရန်မတ်ဇာကြီးဦးသွားရောက်ခဲ့ကာအဆက်အသွယ်ပြတ်တောက်ခဲ့ပြီးခုနှစ်ရက်အကြာဇန်နဝါရီလ2ရက်နေ့ဒဂုံမြို့တစ်စိတ်ကမ်းမြို့နယ်တွင်အလောင်းပြန်လည်ရရှိခဲ့တယ်လို့သိရပါဗျ။ဆေးကမ်းတွင်မေဆေးအပေးလွန်ပြီးတည်ဆုံးခဲ့ကာအလောင်းဆွန့်ပစ်ခံခဲ့ရတယ်လို့သိရပါဗျ။ယခုအခါ Iris Beauty Clinic ပိုင်ရှင်လင်မယားသည်တင်ငန်းကျွန်းရှိငှားရမ်းထားသောတိုက်ခန်းကိုပြန်လည်အပ်နှံပြီးထွက်ပြေးတိမ်းရှောင်နေတယ်လို့သိရပါဗျခင်ဗျာ။ယခုနောက်ဆုံးသတင်းအနေဖြင့်ဆန်ဖရန်စစ္စကိုမြို့မြို့တော်ခန်းမရှိတွင်အမှန်တကယ်လွတ်လပ်ဖို့စူပေါင်းအားနဲ့တိုက်ယူဆိုဆိုသည့်ခေါင်းစဉ်ဖြင့်တပိတ်ပြုတ်လုတဲ့သတင်းကိုတင်ပြပေးပါမယ်။ American ပြည်ထောင်စု California ပြည်နယ် San Francisco မြို့မြို့တော်ခန်းမရှိတွင် Free Burma Action Committee Northern California ဦးဆောင်၍ရွေးဥတော်လှန်ရေး၏အရေးကြီးလိုအပ်နေသောအမှန်တကယ်လွတ်လပ်ဖို့စူပေါင်းအားနဲ့တိုက်ယူဆိုဆိုသည့်ခေါင်းစဉ်ဖြင့်တပိတ်ပြုတ်လုခဲ့ကြောင်းသိရပါဗျ။အဆိုပါမြေပြင်လူမှုတပိတ်တိုက်ပွဲကို148ကြိမ်မြောက်အဖြစ်ဇန်နဝါရီလ4ရက်နေ့တွင်ပြုလုပ်ခဲ့ခြင်းဖြစ်ပြီးနွေဦးတော်လိုင်းအင်အားစုများထောက်ပို့ပြည်သူများနှင့်ចောင်းသားအင်အားစုများကအတူတကွပူးပေါင်းဆန္ဒထုတ်ဖော်ခဲ့ကြတာဖြစ်ပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတောက်မင်းစစ်သွေးနဲ့ Carshell တို့ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ။
ဗီဒီယိုအယူကြီးမှဆက်လက်အသံလွှင့်ပေးနေပါတယ်။အခုဆက်လက်ပြီးတော်လန်ရေးကဗျာမှာတော့ကိုအောင်မန်းရေးသားထားတဲ့ကျွေနေတဲ့ပန်းကလေးတွေလို့အမည်ရတဲ့တော်လန်ရေးကဗျာကိုမျိုးမျိုးကခန်းစားရွတ်ဖတ်ထားပါတယ်ရှင
်။ကျွေနေတဲ့ပန်းကလေးတွေကလေးတွေစားမဲ့ထမင်းပကံတွေတဲ့ဟင်းမပါတဲ့ရက်တွေများလာပြီ။စာတန်ခန်းတွေကစာအန်တန်တွေခန်းချလမ်းပေါ်ရောက်ရွက်ကြွေတွေစာသင်ခန်းတွေစာအန်တွေစဲမှာလေရင်တွေနဲ့အကြိမ်ကြိမ်ပြက်ခတ်ကလေးအလောင်းတွေထက်ခဲ့ရပြီသူတို့တွေဟာပျော်ရွှင်မှုရဲ့တင်ကေတာသူတို့တွေဟာကျင်နာမှုရဲ့တင်ကေတာသူတို့တွေဟာကြည်နူးမှုတွေရဲ့တင်ကေတာသူတို့တွေဟာချစ်ခင်မှုတွေရဲ့တင်ကေတာသူတို့တွေဟာတွေ့တာမှုတွေရဲ့တင်ကေတာသူတို့တွေဟာချစ်ချင်းမြတ်တာရဲ့တင်ကေတာတွေပါသူတို့တွေဟာအဖြူရောင်ထက်ဖြူတဲ့ပန်းဖြူဖြူလေးတွေပါသူတို့တွေဟာထီရင်ကျွေမဲ့ရင်ခတ်ပန်းလေးတွေပါဘာလို့များကလေးတွေကိုတည့်ရကြတာလဲကွယ်ရွှေတကုံဖျားတည်ထားခဲ့တာမမများမားခဲ့လေပြီလားမျက်မှုနီကိုတော့ဖုံးမြုံခဲ့တာမမများမားခဲ့လေပြီလားဗုဒ္ဓဘာသာနိုင်ငံတော်ကြီးဖုံးကြီးက၃သိန်းကျော်ရွာဦးမှာထိုင်တော်မူရင်းတရားတော်တွေတင်ကြလူတက်တာတရားလူများတင်ကြလိုက်ကြလေသလားအဖိုးအရွယ်တွေလည်းတက်အဖွားအရွယ်တွေလည်းတက်အဖေအရွယ်တွေလည်းတက်အမေအရွယ်တွေလည်းတက်တက်ပြီးရင်တက်ကလေးတွေပါတက်ကြဗုဒ္ဓဘာသာနိုင်ငံတော်ကြီးကပါတီတည်၍သမိုင်းတွင်ရစ်ပေတော့မယ်ဟုတ်ကဲ့ပါအခုရွတ်ပတ်ခဲ့တာကတော့ကဗျာဆရာကိုအောင်မန်းရေးဆက်တည်ကုန်ထားတဲ့ကျွေနေတဲ့ပန်းကလေးတွေဆိုတဲ့ကဗျာပဲဖြစ်ပါတယ်ခင်ဗျာကျွန်တော်ຫນွေဦးမိုးပါ
ရေဒီယိုအန်ယူဂျီရဲ့မနက်ခင်းနောက်ဆုံးအစီအစဉ်အနေနဲ့တော်လန်ရေးတက်ဂီတာမှာတော့ထိန်းသိမ်းရေးသားထားတဲ့လမ်းလို့အမည်ရတဲ့တော်လန်ရေးတက်ဂီတာကိုတာချိုစုကတီးဆိုထားတာကိုနားဆင်ရမှာဖြစ်ပါတယ်ရှင်
ဒီကနေ့ကတော့ဒီညနဲ့ပဲ Radio NUG ရဲ့အစီအစဉ်လေးကိုခਿੱတရနာလိုက်ပါမယ်ရှင်။မြမစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံတွေ့ကြပါစို့။ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာ12.6 MHz 19.89 MHz ညပိုင်း၈နာရီခွဲမှာ12.25 MHz 11.6 MHz တို့မှာဓာတ်ရိုက်ဖမ်းလို့နိုင်စေပါပြီ။ မြန်မာနိုင်ငံသူနိုင်ငံသားတွေကိုစိတ်နှပြစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ရေဒီယို NUG အဖွဲ့သူဖွဲ့သားတွေကဆုတောင်းနေတာပို့တာလာပါတယ်ရှင်။မြေသားညီမတွေအစိုးရရဲ့စက်သွေးရေးသတင်းအချက်အလက်တွေပညာဝန်ကြီးဌာနကထုတ်လွှင့်နေတဲ့ရေဒီယို NUG ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာမိသားစုတွေနဲ့နိုင်ငံတကာကစေတနာရှင်လို့အားပေးနေတဲ့ရေဒီယို NUG ဖြစ်ပါတယ်။အရေးတော်ပုံအောင်ရမည်